မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးဟာတရုတ်အစိုးရကဒီရက်ပိုင်းတိုးမြှင့်ချမှတ်လိုက်တဲ့ကိုဗစ်ထိန်းချုပ်ရေးညွှန်ကြားချက်တွေကြောင့်ရပ်ဆိုင်းသွားသလိုထိုင်းနဲ့အိန္ဒိယကုန်သွယ်ရေးဘက်မှလည်းနှစ်ဖက်အကန့်အသတ်တွေကိုပုံများလာတာမို့မြန်မာနယ်စပ်ကုန်သွယ်ရေးကအဖက်ဖက်ကကြဆင်းလာနေပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းအပြည့်စုံကတော့ကိုရနိုင်ကပြောပြပေးမှာပါ
။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာမြန်မာအတွက်အဓိကဝင်ငွေရနေတဲ့မူဆယ်၁၅မိုင်နဲ့ကွန်လုံဟိုပန်ချင်းရွှေဟော်နယ်စပ်ကုန်သွယ်ရေးဟာဧပြီလ22ရက်နေ့ကလုံးဝရပ်တန့်သွားခဲ့တာပါ။ကိုဗစ်အတီးပြုလူနာတွေပြန်ရှိလာတဲ့တရုတ်နိုင်ငံယူနန်ပြည်နယ်အစိုးရရဲ့ကိုဗစ်ထိန်းချုပ်ရေးတိုးမြင့်ကန့်သတ်ချက်တွေကြောင့်မူဆယ်ဘက်ကထွက်မဲ့မြန်မာကုန်ကားတစ်စီးကိုကိုဗစ်စစ်ဆေးကရန်ငွေ2100မြန်မာကျပ်ငွေနဲ့4သိန်းခွဲပေးရမှာဖြစ်လို့ကုန်တွေတွေကမသွားကြတော့ပါဘူး။အလားတူပဲမြန်မာတရုတ်ကုန်သွယ်ရေးမှာနောက်ထပ်အဓိကကျတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကချင်းရွှေရော်နယ်စပ်ဂိတ်ကိုလည်းတရုတ်ဘက်ကတလားတီးတီးပိတ်လိုက်ပါတယ်။ဒါကြောင့်ချင်းရွှေရော်ကနေတရုတ်ဘက်ကိုနေတိုင်းပို့နေတဲ့နှမ်းမြေပဲပဲဒီစိမ်းသကွဲကြံဓာရီအလုံးမပို့နိုင်တော့သလိုတရုတ်ဘက်ကနေတိုင်းရာချီဝင်နေတဲ့ကုန်ကားတွေလည်းမရှိတော့ပါဘူးတရုတ်ဘက်ကအကန့်အသတ်တွေထပ်တိုးလာတာဟာမဖြစ်သင့်ကြောင်းကွန်လုံဟိုပန်ချင်းရွှေရော်နယ်သက်ကုန်သွယ်ရေးတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်ဂျူဂျူက VOA ကိုပြောပါတယ
်ဒီလိုကမဖြစ်သင့်ဘူးထင်တာပဲဒီဟိုးအရင်လွန်ခဲ့တဲ့တစ်နှစ်နီးပါးပါပဲသူကုန်သွယ်မှုကုန်သွယ်တဲ့အချိန်မှာလည်းကိုယ်တွေကဒါတိုက်သွားတာမဟုတ်တာအဲ့ဒီကားဆရာတွေကိုအဲ့ဒီချိန်ပြီးမှဟိုဘက်ဒီဘက်ကိုဗစ်မကူးအောင်ဆိုပြီးတော့မှအဲ့လိုပဲသွားလာနေတာပါတနစ်တော့ရှိပြီဆိုတဲ့ကိစ္စအခုကျမှထားပြီးတော့မှဟိုတယောက်နဲ့ယောက်တွေ့ပါတယ်ဆိုပြီးပိတ်တာရတော့တဘာဝတော့တိတ်မကြဘူးပဲပေါ့
ဘူဇယ်ရွှေလီနေဆက်ကိတ်ကကုံသွေးရေးဟာလည်းအလားတူကိုဗစ်စီကံသတ်မှတ်ချက်တွေကြောင့်နှစ်နိုင်ငံကုန်စည်စီးဆင်းမှုဟာလုံးဝရပ်တန့်သလောက်ဖြစ်နေပါတယ်ခုလိုတရုတ်နိုင်ငံနဲ့နေဆက်ကုံသွေးရေးသာမကထိုင်းနိုင်ငံနဲ့နယ်စပ်ကုန်သွယ်ရေးဘိုင်းမှာလည်းစီကံတင်းကျပ်မှုတွေရှိနေပါတယ်။ထိုင်းစားသောက်ကုန်၅မျိုးဖြစ်တဲ့ချိုးရီ၊ကော်ဖီ၊လပတ်ရီ၊နိုစီ၊နိုစိန်ဓာရီကိုမြောက်ရီနယ်စပ်ကနေတင်သွင်းတာမေလ၁ရက်နေ့ကစပြီးတော့ယာယီပိတ်သွားမယ်လို့စစ်ကောင်စီရဲ့စီးပွားကူးသန်းဝန်ကြီးဌာနကဒီရက်ပိုင်းအတွင်းမှာပဲထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ရောဂါဖြစ်ပွားသူ4000ကျော်လာပြီးနှစ်နိုင်ငံစလုံးမှာကိုဗစ်ကန့်သတ်ချက်တွေရှိနေတာကြောင့်ပုံမှန်အခြေအနေကိုပြန်မရောက်နိုင်သေးကြောင်းဒေသခံတွေကပြောပါတယ်။မြော်ရီခရိုင်ရဲ့လက်ရှိအုပ်ချုပ်ရေးမှူးဦးတေစာအောင်ကတော့မြော်ရီနယ်စပ်ကုန်သွယ်မှုပမာဏကကျမသွားသေးဘူးလို့ VOA ကိုပြောပါတယ
်။ဒီတော့မြော်ရီရဲ့ကုန်သွယ်မှုတက်ပါတယ်ကုန်သွယ်မှုဒီရတဲ့အချိန်ကဆိုရင်ကျွန်တော်128ရေကောင်းတက်တယ်ဒီလမှာကုန်သွယ်မှုအတက်လို့ရခင်ဗျာအိတ်ကျိုးတက်တာလည်းပါတာပေါ့ခင်ဗျာတက်တယ်ကုန်သွယ်မှုတက်တယ်ဟုတ
်အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့တမူးနဲ့ recorder ဂိမ်းတစ်ခုကလည်းကိုဗစ်ရောဂါစဖြစ်ကလေးကပိတ်ထားရတာအခုဆိုရင်တစ်နှစ်လောက်ရှိပါပြီအိန္ဒိယမီဇိုရန်ပြည်နယ်ကိုချင်းပြည်နယ်ဖလန်းခရိုင်ဘက်ကနေအများဆုံးတင်ပို့နေတဲ့ကုန်သီးကလည်းအိန္ဒိယအာသံလက်နက်ကိုင်တွေနဲ့မောင်းခိုးရောင်းဝယ်မှုပေါ်မှာမူတည်နေတာပါ။အ
ရင်ကတော့စီးပွားရေးစိတ်ကမကောင်းတော့ဘူး။အဓိကကွင်းတီးတဲ့အိန္ဒိယဒီအာသံဂိုက်ဆဲအကလပ်တက်ပြီးသူတို့ပေါ်မှာပဲမူတည်တယ်။သူတို့နည်းနည်းချောင်လာပြီးဆင်းတော့သွားတယ်၊ကျက်တယ်ဆိုရင်တော့ဟိုပေါ်အချွတ်နေတယ်ကျွန်တော်တို့ဖမ်းနေချင်းကြီးလက်ရှိတယ်အဲ့လိုဖြစ်ရှိတာပေါ့နော
်ချင်းပြည်နယ်ဖလန်းခရိုင်ရီကော်ဒါအမတ်1အုပ်ချုပ်ရေးမှူးချန်လနာပြောတော့တာပါအိန္ဒိယနိုင်ငံမှာတောက်ကြနေကကိုဗစ်ဒီပူလူနာတရက်ထဲ3,300ကျော်နဲ့ဇန်ငိန်သစ်တင်ခဲ့ပါတယ်ခုလိုမြန်မာနဲ့အိန္ဒိယချင်းနိုင်ငံတွေမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေပြန်လဲတိုးမြင့်နေသလိုပြည်တွင်းမှာလည်းစစ်အာဏာသိမ်းထားတာကြောင့်နေဆက်ကုန်သွယ်ရေးပေါ်ရိုက်ခတ်မှုတွေရှိနေတာဖြစ်ပါတယ်နေဆက်ကုန်သွယ်ရေးကိုမြန်မာတနိုင်ငံလုံးနေဆက်ဂိတ်16ခုကနေလုံနေတာဖြစ်ပြီးတော့အကြီးဆုံးနေဆက်ကုန်သွယ်ရေးဖြစ်တဲ့မူဆယ်ကနေပြီးခဲ့တဲ့ဗန်နာနစ်ကအမေရိကန်ဒေါ်လာတန်ပေါင်း3000ကျော်မြန်မာဘက်ကတင်ပို့နိုင်ခဲ့ပါတယ်ခင်ဗျာ။